2015ယူကဝဲတွေဒီအငယ်တို့ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီအနေနဲ့လှတော်ကိုယ်စားလှယ်လောင်းရွေးချယ်ပြီးပြီလားရှင
်ကိုစလေလောင်းကတော့200ကျော်လောက်ပြိုင်မယ်မြို့နယ်ပေါင်းက63မြို့နယ်ပြိုင်မယ်63နဲ့64မြို့နယ်တခုခုပြိုင်မယ်ရှမ်းပြည်မှာ43ကချင်မှာ9မြို့နယ်စကိုင်း9မန္တလေး3ကယား9အဲလိုပြိုင်မယ်2015ရုပ်ကပ္ပကျန်တို့ကြားပြပါတယ်ရှမ်းပြည်နယ်အစိုးရဖွဲ့နယ်ကိုစူးစမ်းနေတယ်လို့သူအများစုနိုင်ငံလုပ်နေတာကိုအမေလို့ရံကယုံကြည်ထားတယ်ပြန်တဲ့လည်းပေးလူတော်ကိုစလေ capacity ပေးနေတယ်လုပ်နေတယ်ခုခုလည်းလုပ်နေမြို့တိုင်းမြို့တိုင်းမှာလူငယ်တွေတနံပေးနေတာရှမ်းရှိကိုမြို့နယ်တော့ပေးနေပြီလေ
ဟုတ်ကဲ့ရှင်2015ရုပ်ကပ္ပအတွက်ကိုကိုစလေလောင်းရွေးချယ်မှုကိုအငယ်တို့ဘလို့မူဝါဒနဲ့ရွေးချယ်ထားလဲရှင
်အဲသူကကတော့သူမြို့နယ်ပဲရွေးတာပဲသူသူပဟိုကတိတ်မရွေးဘူးပဟိုကမရွေးတော့မြို့နယ်ပဲရွေးကြတယ်လေမြို့နယ် EC တွေရွေးကြတယ်ပေါ့ဒါသူတို့မဲထဲကြပေါ့မဲများဆုံးရတယ်မဲများဆုံးရတဲ့လူကရောပေါ့မဲများဆုံးရတဲ့လူကရွေးခိုင်းတယ်တပေါ်ကသူမြို့နယ်ကို6ယောက်တင်လာခိုင်းတယ်6တင်လာကမှသူက3ယောက်ရွေးလိုက်တယ်လေမဲများဆုံးရတဲ့3ယောက်ကိုရွေးပဲရွေးလိုက်တာပေါ့သူကတော့ဒီဒီမိုကရေစီကျင့်စင်နေညီပေါ့မြို့နယ်ကသူတို့တို့ရွေးတင်လာတာပဲအဓိကတော့သူပဟိုကနေပြီးတော့မောင်ဖြူရွေးမောင်နှင်ရွေးအဲ့လိုမျိုးမလုပ်ဘူ
းအငယ်အခုလက်ရှိလွတ်တော်ထဲမှာရောက်နေတဲ့လူတွေရော2015ယူကဝဲမှာထပ်ပြီးဝင်ပြိုင်သွားဖို့ရှိလားရှင်
အဲတချို့တော့လည်းပြန်မှာပေါ့တချို့တော့ပြန်မှာပေါ့တချို့လည်းမပါဘူးလေအင်္ဂါဥခရပဲပါမှာပေါ့အမျိုးသားပြန်မှာ
ရွေးချယ်ထားတဲ့ကိုယ်စားလောင်းတွေကိုတတ်မှတ်ချက်မျိုးတွေရှိလားရှင်ဥမာဒီတခြားပါတီပြောင်းလို့ရှင်ဘလို့ပြစ်ဒဏ်မျိုးဆိုတာမျိုးတွေ
အာရှိတယ်ရှိတယ်ခုခုတော့တို့ရှိတယ်အရင်တော့မရှိခဲ့ဘူးကွာမရှိကြတော့နောက်ပိုင်းကျရင်2015ရွေးကပွဲပြီးရင်တော့တခြားမတတ်မှတ်ရင်တို့တော့ကိုယ်စားလောင်းတွေဝယ်တာပြုတာတော့ပြလာနေတာပေါ့အဲဒါကြောင့်တို့ကတော့တတ်မှတ်ထားတယ်ကတိစာချုပ်တွေပဲလုပ်ထားတာပေါ့နော်ပြင်ရင်စာချုပ်လုပ်ထားတယ်ဆိုရင်တပြီးပြီလေဟုတ်မလားငွေတန်ပါတယ
်ဒီ2015ရွေးကပွဲမှာအင်္ဂါတို့ပါတီအနေနဲ့အဓိကရှင်ပြိုင်မဲ့ပါတီကဘယ်ပါတီဖြစ်မလဲရှင
်အင်္ဂါတို့ကဒီလိုရှိတယ်လေဟိုကချင်းမလည်းပြိုင်ရကချင်းမပြိုင်တဲ့ဟာတော့ရှမ်းဒေသပဲပြိုင်တာ哦ကချင်းကိုမျိုးနယ်ကတော့ရှမ်းများတဲ့မျိုးနယ်ပဲပြိုင်တာ哦အဲ့ဒီမှာ NLD ရှိရင်ရှိမယ်ဟိုရှမ်းနေရှိရင်ရှိမယ်ရှမ်းနေကနှစ်ပါတီရှိတယ်လေအဲ့ဒီငါတို့ပြိုင်တဲ့နေရာမှာကချင်းလည်းရှိရှိမှာပေါ့ကချင်းလည်း6ပါတီတောင်ရှိတဲ့ကချင်းပြည်နယ်မှာတော့ရှမ်းပြည်နယ်မှာကျတော့ NLD ရောငါထင်တာရှမ်းပြည်နယ်မှာ NLD ကအားသိမရှိဘူး NLD ကအားနေတယ် NLD ကဘယ်နာလောက်ပဲရှိမှာဆိုရင်တောင်ကြီးကလောအဲ့လောက်ရှိမှာပေါ့ရှမ်းများတဲ့ဒေသမှာတို့ပြိုင်လဲရမှာမဟုတ်လေပြည်ခိုင်ဖြိုးလဲငါတို့မချင်ဘူးတန်းဒေသမှာရှမ်းပဲနိုင်မှာပဲ
ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီအနေနဲ့2015ရွေးကောက်ပွဲမှာဘလို့ဆောင်ပုံးနဲ့ရွေးကောက်ပွဲဝင်သွားဖို့ရှိလဲရှင
်အရင်ကတော့ဆောင်ပုံးကအကောင်းကိုပြောင်းလဲဖို့ကြားဖြူပါတီကိုမဲ့ထဲစုဆိုပြီးတော့သူကအလုပ်ထားတယ်လေဒါပေမဲ့သူ့ slogan ကတော့ခေါင်းသွားရင်တော့သူပြင်မှာပေါ့ဒါပေမဲ့ဘယ်လိုဖြစ်လဲအကောင်းပြောင်းလဲချင်တယ်ဆိုလို့ရှိရင်သူကြားဖြူတော့ထဲထဲမှာအကောင်းကိုပြောင်းလဲမယ်လေသူတွေကလည်းပြောင်းလဲပဲလို့ချင်တယ်လေချင်းချက်လို့ချင်တယ်လေ
ခုလိုပြချပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်